နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာဒီကနေ့မှသူ့ရဲ့ပထမဆုံးအကြိမ်ကနေဒါနဲ့ဆွီဒင်နိုင်ငံချစ်ကြည်ရေးခီးစဉ်တွေအတွက်မြန်မာနိုင်ငံကနေစတင်ထွက်ခွာတော့မှာဖြစ်ပါတယ်။ဇွန်လ9ရက်နေ့ကနေ9ရက်နေ့အထိကြာမြင့်မဲ့ကနေဒါခီးစဉ်အပြီးမှာတော့ဆွီဒင်နိုင်ငံကိုဆက်လက်ထွက်ခွာမှာပါ။သူ့ရဲ့ဆွီဒင်ခီးစဉ်ကိုဆွီဒင်နိုင်ငံရောက်ကရင်အတိုင်းဝိုင်းတစ်ခုလုံးကကြိုဆိုကြောင်းဥဆောင်သူတွေကပြောပါတယ်2016ခုနှစ်ကစပြီးတော့ဆွီဒင်နိုင်ငံမှာဒုက္ခသည်ဖြစ်အခြေချနေထိုင်တဲ့ကရင်တိုင်းရင်းသားတွေကိုဆွီဒင်အစိုးရကအကြမ်းဖက်သမားတွေဖြစ်သတ်မှတ်ပြီးနိုင်ငံသားအဖြစ်ပယ်ချနေတဲ့ကိစ္စကိုဒေါ်ဆန်းစုကြည်ရဲ့ခီးစဉ်တွင်ညှိနှိုင်းဖြေရှင်းပေးနိုင်လိမ့်မယ်လို့သူတို့ကမျှော်လင့်မိကြောင်းဆိုပါတယ်ဆက်ပြီးနားဆင်ပါရှင်ဇွန်လ9ရက်နေ့နောက်ပိုင်းဆွီဒင်နိုင်ငံကိုပထမဆုံးချိန်လာရောက်မဲ့ဒေါ်ဆန်းစုကြည်ရဲ့ချစ်ကြည်ရဲ့ခီးစဉ်တွင်သူတို့ကရင်အတိုင်းဝိုင်းနေနဲ့တွေ့ဆုံခွင့်ရဖို့မျှော်လင့်မိကြောင်းကရင် Swedish Community လို့ခေါ်တဲ့ဆွီဒင်နိုင်ငံရောက်ကရင်အတိုင်းဝိုင်းခေါင်းဆောင်တွေကပြောပါတယ်အထူးသဖြင့်သူတို့ကြုံတွေ့နေရတဲ့အခက်အခဲတွေကိုဒေါ်ဆန်းစုကြည်ကိုတင်ပြလိုကြောင်းကရင်ဆွီဒင်အတိုင်းဝိုင်းဥက္ကဋ္ဌဒေါ်တီရာနိုင်ကအခုလိုပြောပါတယ
်ကျွန်တော်ကရင်လူစုတွေကိုဒီဆွီဒင်ဆွေရကအကြမ်းဖက်သမားအနေနဲ့ဆွဆွဲပြီးတော့ဗောနော်နိုင်ငံသားတင်လျှောက်တာကိုပြစ်တယ်အဲ့ဒီအချက်ရဲ့နောက်ပြီးတော့ကျွန်တော်ဒီဆွေနေနိုင်ငံရောက်တဲ့ကရင်လူစုတွေတော်တော်များများကဘာမှဒီနေ့အဆက်အသွယ်ရင်ပြတာပေါ့နော်ဘာဖြစ်ဆိုတော့ကျွန်မဆိုရင်နေနေတဲ့ဘာမှဒီကနေထွက်လောက်ခွာပြီးတော့ဒုက္ခတွေမှာဆက်ကနေကြာနေတယ်အဲ့လိုအလားတူကရင်လူစုတွေတော်တော်များများအဲ့လိုမျိုးဖြစ်တာပေါ့နော်ဘာမှဒီရဲ့အနေအထားတွေဆိုတာလည်းဘာမှမသိဘူးဒီကျွန်တော်တို့ကရင်လူစုတွေကဒီမှာနေတဲ့လူတွေကတနည်းနည်းတစ်ချက်ချင်းဘာမှဒီကိုပြန်ရမယ်ဆိုရင်ဘယ်လိုပုံစံမျိုးနဲ့ပြန်ရမလဲဆိုတော့ကျွန်တော်တို့မသိကြကျွန်တော်တို့အနေနဲ့အဲ့ဒီ60အနားကဒီနေ့နိုင်ငံရဲ့အနေနဲ့ဘာလို့ရှိလဲဆိုတာလေးကိုကျွန်တော်လည်းသိချင်တယ်
။ဒေါ်ဆန်းစုကြည်အနေနဲ့သူတို့အခက်အခဲတွေကိုဆွီဒင်အစိုးရနဲ့ညှိနှိုင်းဆွေးနွေးပေးဖို့မျှော်လင့်မိတယ်လို့လည်းဒေါ်တီရာနိုင်ကဆိုပါတယ်။ဆွီဒင်တနိုင်ငံလုံးမှာကရင်လူဦးရေ2000ကျော်ရှိတယ်လို့လည်းသူကပြောပါတယ်။နိုဘယ်ကြီးညိုင်းဆုရှင်လည်းဖြစ်မြန်မာဒီမိုကရေစီရေးမှာဥဆောင်လှုပ်ရှားခဲ့သူလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်ကိုဆွီဒင်နိုင်ငံကသူရဲကောင်းအဖြစ်အတိအမှတ်ပြုထားကြောင်းဒေါ်တီရာနိုင်ကအခုလိုပြောပါတယ်။
ဒီဆွေဒင်နိုင်ငံမှာဆွေတော်ဆွန်စုကြည်ကိုတကယ်သူရဲကောင်းတယောက်နေနေပဲမြင်တယ်။သူကဒီဆွေဒင်လူသူတွေကလည်းပဲသူ့ကိုအရင်လေးစားတာပေါ့နော်။ဘာဖြစ်လဲဆိုတော့ကျမဒီဆွေဒင်အတိုင်းဝဲမှာသွားနေတဲ့နေရာတိုင်းဘာသူမဆိုဘူးလားကျမမေးမယ်။ဥမာပဲနိုင်ငံလာကျမဘုမကြီးကဆွေဟာဆွန်စုကြည်တင်လာတယ်တင်လာပေါ့လို့အရင်လေးစားတယ်အဲ့တကယ်ဟီရိုပုံစံမျိုးနဲ့ပဲပြောရတယ်ပဲကျမစားတာပေါ့နော် positive တည်းပဲကြားနေရတာ
ဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းနေတဲ့မြန်မာနိုင်ငံအနေနဲ့ဆွီဒင်နိုင်ငံရဲ့လူမှုဖူလုံရေးစနစ်နဲ့အမျိုးသမီးနဲ့ကလေးတငယ်တွေကိုဦးစားပေးချမှတ်တဲ့စနစ်တွေကိုလေ့လာအတူယူဖို့ကောင်းတယ်လို့မြင်ကြောင်းသူကအခုလိုဆက်ပြောပါတယ
်ဒီဖက်ကြီးရွယ်ကိုဆောင်ဆောင်ရေးသူဟန်နီကက်တဲ့ပဲဆောင်ဆောင်ရေးသူနောက်ပြီးတော့ဒီဟိုမော့ဆူမန်တဲ့ဒီကလေးတွေပေါ့နော်ဒီဆောင်ဆောင်ရေးဌာနတွေမှာဒီဗမာပြည်အနေနဲ့အများကြီးအတူယူသိတဲ့အချက်လက်တွေအများကြီးရှိတယ်လေဒီဆွီဒင်နိုင်ငံမှာအဓိကတဲ့သက်ယူရဲ့ဝန်ကလေးတွေအဲနောက်ပြီးတော့ဒီဟိုဘလပါမယ်အဲမော့ဆူမတ်ဒီအတွေ့အရန်ကောင်းတဲ့နိုင်ငံတဲ့နိုင်ငံဖြစ်တယ်လေခေခွင်းအင်းလေးအရေးအရန်ကောင်းတယ်အမျိုးကြီးခွင့်ရည်ဒီအဲ့ဒါတွေကတော့ဒီကျွန်တော်တို့ဘက်မှာဒီနေ့ဆားလိုက်မယ်ဆိုရင်ဒါတွေကဘာမှနိုင်ချင်လို့ရတဲ့နေသားမှမရှိသေးဘူးအဲ့တော့ဒီစစ်စစ်လာမယ်ဘက်မှာဒီဖွံ့ဖြိုးတိုးတဲ့ရေးမှာအဲ့လိုအခန်းကဏ္ဍတွေမှာအတူယူလို့ရတဲ့ဟိုဘလပါမယ်လေးလာပြီးတော့ဟိုဘလိုကကော်ပီကူးလို့ရတဲ့အနေအထားတွေအများကြီးရှိတယ်အဲ့လိုမျိုးသာဗမာပြည်မှာလုံနိုင်ခဲ့တယ်ဆိုရင်တော့အရင်ကောင်းမယ်လို့တော့ကျွန်တော်တို့မြင်တယ်လေ
ဒေါ်ဆန်းစုကြည်ဟာဆွီဒင်လွှတ်တော်ဥက္ကဋ္ဌမစ္စတာအော်ရီဘန်အာလင်းနဲ့ဆွီဒင်ဝန်ကြီးချုပ်မစ္စတာစတီဖန်လိုဘန်တို့ရဲ့ဖိတ်ကြားချက်နဲ့ဆွီဒင်နိုင်ငံကိုချစ်ကြည်ရေးခီးစဉ်ဖြစ်လာရောက်မှာဖြစ်ပါတယ်ဒီမတိုင်ခင်ကနေဒါနိုင်ငံကိုဇွန်လ9ရက်နေ့ကနေ9ရက်နေ့အထိချစ်ကြည်ရေးခီးစဉ်ဖြစ်အရင်သွားရောက်မှာဖြစ်ပါတယ်2005ခုနှစ်ကဆွီဒင်နိုင်ငံကနေဒေါ်ဆန်းစုကြည်ကိုအကြမ်းမဖက်ဒီမိုကရေစီတိုက်ပွဲဝင်မှုတွေလူ့ခွင့်ရေးလှုပ်ရှားမှုတွေအတွက်အိုလော့ပန်းစုချီးမြှင့်ခဲ့ပါတယ်ကမ္ဘာကလေးများစုကိုတော့2011ခုနှစ်ကဆွီဒင်နိုင်ငံမှာဒေါ်ဆန်းစုကြည်ကိုဂုဏ်ပြုချီးမြှင့်ခဲ့ပါတယ်ရှင်